အမေရိကန်ပြည်ထောင်စုရဲ့39ရောင်မြောက်သမ္မတဂျီမီကာတာရဲ့ရုပ်အလောင်းကိုမြို့တော်ဝါရှင်တန်ဒီစီကလွတ်တော်ခန့်မှန်းရေးတည်လာခဲ့ပြီးနိုင်ငံတော်စာပနာကျင်းပနေတာမှာအမေရိကန်ပါတီကြီး200စလုံးကလွတ်တော်ကိုယ်စားလှယ်တွေအမေရိကန်ဒုသမ္မတကမလာဟာရစ်သမ္မတဂျိုးဘိုင်ဒန်ရဲ့အစိုးရအဖွဲ့ဝင်ကြီးတွေနဲ့တရားသူကြီး5ဦးတည်းက3ဦးတက်ရောက်ကာရဝပြုခဲ့ကြပါတယ်။အမေရိကန်ဒုသမ္မတကမလာဟာရစ်ကသမ္မတကာတာလှုပ်ဆောင်ခဲ့တာတွေကိုချီးကျူးဂုဏ်ပြုစကားပြောကြားခဲ့ပါတယ်။
James Earl Carter Jr. loved our country. He lived his faith.
ကျမတို့တိုင်းပြည်ကို James Earl Carter Jr. ကချစ်မြတ်နှုတ်ခဲ့ပါတယ်။သူယုံကြည်ချက်အတိုင်းနေထိုင်သွားခဲ့တာပါ။လူတွေကိုကူညီခဲ့တယ်။သူမွေးတော့တဲ့ပိုကောင်းတဲ့ကဘာကြီးအဖြစ်ခြံခဲ့တာပါလို့ဒုသမ္မတ Harris ကပြောသွားတာပါ။သူလှုပ်ဆောင်ခဲ့တဲ့အလုပ်တွေဟာမျိုးဆက်ပေါင်းများစွာအတွက်ကြံ့ရင့်မှာပါလို့လဲဒုသမ္မတ Harris ကပြောပါတယ်။သမ္မတ Carter ဟာတက်တန်းတစ်ချိန်မဲ့တာဝန်ထမ်းဆောင်ခွင့်ရခဲ့တဲ့ဒီမိုကရက်သမ္မတဖြစ်ပြီးနိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်ပါတယ်။သမ္မတရဲ့ရုပ်ကလပ်ကို Line and State အနေနဲ့လွှတ်တော်ခန်းမထဲမှာနေရာကြာဂုဏ်ပြုထားမှာဖြစ်ပြီးအမေရိကန်ပြည်သူတွေအနေနဲ့လာရောက်ဂုဏ်ပြုနှုတ်ဆက်နိုင်ကြပါတယ်။လွတ်တော်အမခေါင်းဆောင်တွေကလည်းသမရကာတာလက်ထက်ကအမေရိကန်သမိုင်းကိုပြန်ပြောင်းပြောဆိုပြီးသမရကာတာကိုဂုဏ်ပြုခဲ့ကြပါတယ်သမရကာတာဟာအသက်100မှာကွယ်လွန်သွားတဲ့အသက်အရှည်ဆုံးအမေရိကန်သမရဟောင်းတဦးဖြစ်ပါတယ်သမရတက်တာနောက်ပိုင်းသူလှုပ်ဆောင်ခဲ့တဲ့ပရဟိတအလုပ်တွေတန်တမာရေးအလုပ်တွေကြောင့်အမေရိကန်သမရတွေယာရုကအနားယူပြီးဘလို့နေထိုင်သင့်တယ်လဲဆိုတာစံနမူနာပြခဲ့သူလည်းဖြစ်ပါတယ်ခင်ဗျ